မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုရဲစီးပွားရေးကုမ္ပဏီ၃ခုကိုဗြိတိန်အစိုးရကအရေးယူတံခတ်မှုစီးနင်းမှာထည့်သွင်းလိုက်ပါတယ်။ Star Sapphire Group, International Gateway နဲ့ Sky One Construction တို့ကိုတံခတ်မှုစီးနင်းမှာထည့်သွင်းလိုက်တာဖြစ်ပြီးတော့ဒါဟာမြန်မာစစ်တပ်ရဲ့လက်နက်နဲ့ဝင်ငွေရမှုလမ်းကြောင်းကိုကန့်သက်ပိတ်ဆို့ဖို့ရည်ရွယ်တယ်လို့ဗြိတိန်နိုင်ငံသားရေးဌာနကကြေညာပါတယ်။တစ်ချိန်တည်းမှာပဲ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနဲ့မြန်မာရင်ဆိုင်နေရတဲ့ရွှေချအမှုမှာလဲတရားမျှတရေးအတွက်ဗြိတိန်ဘက်ကဝင်ရောက်ကူညီဖို့ဗြိတိန်ကနေပြီးတော့ဝင်ရောက်ကူညီဖို့ဆုံးဖြတ်လိုက်တယ်လို့ဗြိတိန်နိုင်ငံသားရေးဌာနကအခုဩဂုတ်လ25ရက်နေ့ကထုတ်ပြန်တာပါရွှေချအရေးကိစ္စမှာမြန်မာနိုင်ငံဟာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးဂမ်ဘီယာက ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်2019ကရွန်ဂျာရဲ့အစုလိုက်ပြုံးလိုက်အင်းနီဂျင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့ဖြစ်စဉ်၅နှစ်ပြည့်မှာပဲဗြိတိန်အစိုးရကမြန်မာစစ်တပ်ကိုနောက်ထပ်အရေးယူတံခတ်တာဖြစ်ပါတယ်မြန်မာစစ်တပ်ကျူးလွန်တဲ့ ethnic cleansing လူမျိုးစုလိုက်ချင်းလင်းမှုပေါ်ရှုံချပစ်တင်ပြီးအခုလို၅နှစ်ပြည့်ချိန်မှာရွန်ဂျာနဲ့အတူဆက်ပြီးတွေးစီရက်တည်သွားမယ်လို့ဗြိတိန်နိုင်ငံသားဌာနအာရှရေးရာဝန်ကြီးအမန်ဒါမီလင်းကပြောပါတယ်ဗြိတိန်အစိုးရဒီအရေးယူဆောင်မှုနဲ့ပတ်သက်လို့ဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ဘာမကန်ပိန်း UK ကတုံ့ပြန်ကြေညာခဲ့ပါတယ်